ချမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာဒီမနက်ခင်းကစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုးကန် MNDAA ပူးပေါင်းတပ်တွေကြားနိုင်ဝက်ခန့်အကြတိုက်ပွဲဖြစ်ပွားခဲ့တယ်လို့ကချင်ပြည်နယ်မိုးညွန့်မြို့နယ်အင်းတော်ကြီးဒေသဘက်မှာလည်းစစ်ကောင်စီတပ်နဲ့ကချင် KIA အကြတိုက်ပွဲဖြစ်ခဲ့ပါတယ်။ရန်ကုန်ကလာတဲ့ရှမ်းမြောင်နဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုကိုအောင်မြတ်သူကပြောပြပေးပါမယ်။
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်ပြည်နယ်အတွင်းမှာဒီရက်ပိုင်းအတွင်းတိုက်ပွဲဖြစ်ပွားတာမိုင်းခွဲတာတွေနေ့စဉ်လိုဖြစ်ပွားနေပြီးဒီကနေ့မနက်ခင်းမှာတော့ကုတ်ခိုင်မြို့နယ်ပြည်တော်စုသွားလိုင်းရဲ့အနောက်ဘက်ခြမ်းမှာတိုက်ပွဲဖြစ်ခဲ့တာပါဒီနေ့တိုက်ပွဲဖြစ်ွားတဲ့နေရာဟာလွဲကော်ရွာအနီးမှာဖြစ်ကြောင်းကုတ်ခိုင်ဒေသခံတူက VOA ကိုအခုလိုပြောပါတယ
်လွဲကော်ဘေးနားမှာတိုက်ပွဲဖြစ်တယ်တဲ့အဲ့ဒါမလွဲမကြီးရောတုံးနေတာတို့ဖြစ်တယ်တဲ့အများပြောနိုင်ဒီလိုမှဖြစ်တယ်လို့ပြောတယ်ဒါရီဝတ်ချက်တော့တော့ကြားတယ်လို့ပြောတယ်ဒီနေ့ကလည်းဒီနေ့ဒီတော့ဈေးတော်ဆုံးပြောရတယ်။ဒါလည်းမျက်စိလူရှင်တော့တော့တောင်းမှန်တော်ဘူးလေ။အပြေအရင်နဲ့ကူကနေအနော်မပေါင်းနေတာရှိတယ်တဲ့။ဒါအထူးကြတော့ဘာမှမကြောက်ဘူးလား
။အခြားကုတ်ကန်ဒေသခံတူကလည်းတိုက်ပွဲဖြစ်ပွားမှုအခြေအနေကိုအခုလိုပြောပါလေ။ည
ာ၈နာရီနဲ့၉နာရီခွဲဝန်းကျင်တော့ကုတ်ခိုင်ရဲ့ဟိုကအနောက်ဘက်ပေါ်ဒီတာလန်ရဲ့ကောက်ဘက်ပေါ်လေကောရွာဘေးလို့ပြောရတာ။အော်စေနာရီဝင်းကျင်တော့ဒီရင်တစီလာတယ်လို့ပြောကြတာပဲ။ဒါလည်းခက်ခဲတယ်ပြောရတယ်နော်
။သူကတော့တိုက်ပွဲဖြစ်ပွားတာဟာစစ်ကောင်စီတပ်နဲ့ကိုကန့် MNDAA ကြားဖြစ်ပွားတာလို့ပြောပါတယ်။နိုဝင်ဘာလ28ရက်နေ့ကလည်းကိုခိုင်မျိုးနဲ့မန်ပင်းရွာနီးမှာစစ်ကောင်စီတပ်နဲ့ကချင် KIA နဲ့ကိုကန့်ပူးပေါင်းတပ်တွေကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောပါတယ်။ဒီကနေ့မနက်7နာရီတော့မှလည်းကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသဘက်မှာစစ်ကောင်စီတပ်နဲ့ကချင် KIA တပ်ဖွဲ့ကြားတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲဟာစစ်ကောင်စီတပ်တွေမိုးညင်းမြို့နယ်အင်းတော်ကြီးဒေသအညောင်ပင်ရွာဘက်ကိုစစ်ကြောင်းလှည့်လည်စဉ်အတွင်းဒေသပင်ခြေဆိုင် KIA တပ်ရင်း26ကတပ်ဖွဲ့ဝင်တွေနဲ့အချင်းတို့ထိတွေ့တိုက်ပွဲဖြစ်ခဲ့တာဖြစ်ကြောင်းမိုးညင်းဒေသကအခုလိုပြောပါတယ်
။တိုက်ပွဲဖြစ်ပေက26ကမှာကျွန်တော်တို့ပြည်အောင်မေကဒါကြီးမှာမနေ့ပိုင်းခဏလေးပဲစက်တက်ကြရည်ကလှူရှားလေးရှိလာတယ်လေ။လှူရှားလေးတွေရှိလာတယ်လို့ဖြစ်လိုက်တာ။ဘူကြီးအကြမ်းမဟုတ်ပါဘူး။ဒါကြောင့်သူတို့နာဗီကနေကမှသူတို့ကိုလည်းကြုံလာတဲ့သဘောကိုအဲဒါကိုသိခံမှုဖြစ်သွားတ
ာ။ဒီကမှုအခြေအနေကိုတော့မသိရသေးကြောင်းလည်းပြောပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလက်ရှိရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အောက်ခြေတပ်တွေကသတင်းပေးပို့လာတာမရှိသေးကြောင်းပြောပါတယ်
။ကျွန်တော်တို့ကဒီဘက်ကအခြေအနေတော့ပဲကြားပါလေ။သူတို့ကကြက်တဲ့သတင်းတော့ရှိပါတယ်ခဏ။ကျွန်တော်တို့စကားနဲ့ဒီဘုံတပတ်ဆိုင်ရာတင်းဒီရတော့မမပြရမရဘူးကွာ။
ကချင်ပြည်နယ်မိုးညင်းမြို့နယ်အင်းတော်ကြီးဒေသတိုက်ပွဲသတင်းကိုတော့မကြားသိရသေးကြောင်းပြောပါရယ်ပြီးခဲ့တဲ့နိုဝင်ဘာလ25ရက်နေ့ကတော့စကိုင်းတိုင်းနဲ့ကချင်ပြည်နယ်နယ်စပ်အင်းတော်ကြီးရဲ့အနောက်ဘက်တုံပင်ရွာနီးက KIA တပ်ရင်26အစီစိုက်စခန်းကိုစစ်ကောင်စီတပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခဲ့တာတွေရှိခဲ့ပူပါရယ်အဲ့ဒီရက်ကနှစ်ပတ်တက်တွေအကြာတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကတိုက်ခိုက်တာဟာ KIA ရဲ့တပ်ရင်26ဘက်မှ PDF တပ်ဖွဲ့တွေကခိုအောင်းနေတာကြောင့်ဖြစ်နိုင်ကြောင်းသုံးသပ်ကြပါရယ်မြန်မာစစ်ကောင်စီဘက်ကတော့ PDF ပြည်သူ့ကော်မတီတပ်တွေကို KIA ပါဝင်တိုင်းသာလက်နက်ကိုင်ချုပ်ကတင်းနှံပေးနေတာတွေအကူအညီပေးနေတာတွေရှိတယ်လို့မကြာမကြာထုတ်ပြန်တော့ဆိုကြပါတယ်ခင်ဗျာ